စခိုင်းပြည်နယ်တွင်ကရိုဟင်ဂျာတွေကိုဒေသပြင်မှာရပ်တည်နေထိုင်လို့မရဖြစ်ပြီးနိုင်ငံတွင်းကထွက်သွားအောင်မြန်မာအာဏာပိုင်တွေကလူရဲ့ပြန်ပေးဆွဲအစာရေစာငတ်ပြတ်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်။လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးရဲ့မနေ့ဗုဒ္ဓနေ့ကထုတ်ပြန်လာမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေဆက်ရှိနေတယ်လို့ဆွဆဲလိုက်ပြီးပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးရသူ 6,900 မိသားရှိကြောင်းလည်းပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမိသားစုတွေကိုလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာလူရဲမှုတွေရှိနေတဲ့အကြောင်းနောက်ရွာတွေကနေအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုပြန်ပေးဆွဲတာတွေရှိနေပြီးတခြားသူတွေကပါကြောက်ရွံ့ထွက်ပြေးရစေတယ်လို့လည်း AI အဖွဲ့ကြီးကပြောဆိုပါတယ်။ဒါပေမဲ့နိုင်ငံတွင်းကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အဓိကအကြောင်းရင်းကစားနပ်ရိက္ခာပြက်လက်မှုကြောင့်ဖြစ်တယ်လို့ပြောဆိုပါတယ်။ရိုဟင်ဂျာတွေကိုစပိုက်ချေတိမ်ကွေမပေးတာ၊ဈေးသွားလို့မရ၊လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရယူနိုင်ဖို့မှလည်းမြန်မာလူကြုံရေးတပ်ဖွဲ့တွေကပိတ်ပင်တားမြစ်တာတွေကြောင့်ဆန္ဒရိက္ခာရှားပါပြက်လက်စီတာလို့ Amnesty International အဖွဲ့ကြီးကပြောပါတယ်။လူမှုအတိုင်းအဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တွင်းမှာကုလသမဂ္ဂအကူအညီပေးရေးအဖွဲ့စည်းတွေဖြစ်တဲ့ကုလကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ဒုက္ခသည်များဆန်ရကုလသမဂ္ဂအဖွဲ့ UNHCR နဲ့ကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP တို့လူသားချင်းစာနာထောက်ထားမှုဆန်ရအကူအညီပေးရေးလုပ်ငန်းတွေလုပ်နေကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဘက်ကတော့ပြည်내တွင်နေရာဒေသတိုင်းကိုလွတ်လပ်စွာသွားလာခွင့်ပေးဖို့တောင်းဆိုနေတာဖြစ်ပါလေရှင်။